မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံတွင်းမှာလုပ်ကိုင်နေတဲ့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းတွေကနေလာမယ့်နှစ်2022ခုနှစ်မတ်လအထိအမြတ်ပေါ်မှာမဟုတ်ဘူးလို့ဂျပန်နိုင်ငံကကုန်သွယ်ရေးကော်ပိုရေးရှင်းကြီးတစ်ခုဖြစ်တဲ့ဆူမီတိုမိုရဲ့ကြိုတင်ခန့်မှန်းချက်တွေဒီကနေ့တောက်ကြနေမှာထွက်လာပါတယ်။ဂျပန်နိုင်ငံက KDDI နဲ့ဆူမီမိုတိုကော်ပိုရေးရှင်းကြီးတွေကမြန်မာဆက်သွယ်ရေးလုပ်ငန်း MTP နဲ့အကျိုးတူပူးပေါင်းပြီးတော့မြန်မာနိုင်ငံမှာတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေတာပါ။ဆူမီမိုတိုအနေနဲ့မြန်မာနိုင်ငံထက်ကလုပ်ငန်းတွေကိုဆက်ပြီးတော့လဲပတ်နေမှာဖြစ်ပြီးအပြောင်းလဲလုပ်ဖို့အစီအစဉ်မရှိပါဘူးလို့ဆူမီမိုတိုဘဏ္ဍာရေးဌာနတာဝန်ရှိသူမာဆာရူရှီအိုမီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဖေဗရူလာဆန်ပိုင်းမှာမြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်အတွက်အထောက်အကူဖြစ်စေမဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေရုတ်သိမ်းနေတာလည်းရှိသလိုလက်ရှိလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေရပ်ပစ်ဖို့လဲလူခွင့်ရေးတက်ကြွအလှရှားသူတွေနဲ့အရာဖက်အဖွဲ့အစည်းတွေကဖိအားပေးနေကြတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးကတည်းကနိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီတွေထက်ကအနည်းဆုံး7300ခန့်လုံငန်းလေပတ်မှုတွေရပ်ဆိုင်ခဲ့ကြပြီဖြစ်တယ်လို့လဲဂျပန်အခြေစိုက် Nikkei Asian သတင်းမှာဖော်ပြထားပါတယ်။